အမေရိကန်တရားရုံးချုပ်မှာနှစ်ပေါင်းများစွာတာဝန်ထမ်းဆောင်လာခဲ့တဲ့တရားသူကြီး Ruth Bader Ginsburg ဟာတောက်ကြနေကကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။တရားသူကြီး Ginsburg ဟာအသက်88နှစ်အရွယ်မှာဝါရှင်တန်ကသူ့ရဲ့နေအိမ်မှာပန်ခရီးယားကင်ဆာနဲ့ကွယ်လွန်သွားခဲ့တာဖြစ်တယ်လို့အမေရိကန်တရားရုံးချုပ်ရဲ့ကြေညာချက်မှာပြောပါရတယ်။ကျွန်တော်တို့နိုင်ငံဟာသမိုင်းမတန်းဝင်အစဉ်တန်းရှိတဲ့တရားသူကြီးတဦးကိုဆုံးရှုံးလိုက်ရပြီဖြစ်တယ်လို့အမေရိကန်တရားသူကြီးချုပ် John Roberts ကကြေညာချက်မှာပြောပါရတယ်။သူမဟာကင်ဆာရောဂါကို5ကြိမ်လောက်အပြင်းထန်ခံစားခဲ့ရပြီးတော့ပြီးခဲ့တဲ့ဇူလိုင်လကတော့ကင်ဆာရောဂါပြန်ပေါ်လာတာကြောင့်သူမရဲ့အသေးကိုကီမိုသီရပီဓာတ်ကုထုံးနဲ့ကုသနေရတယ်လို့ကြေညာပါတယ်။ Ginsburg က1993ခုနှစ်ကစပြီးတော့အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်လာခဲ့ပြီးအမေရိကန်တရားရုံးချုပ်သမိုင်းမှာဒုတိယမြောက်အမျိုးသမီးတရားသူကြီးလည်းဖြစ်ပါတယ်။သူမဟာ1954ခုနှစ်မှာ Cornell Tech သို့ကနေဘွဲ့ရပြီးတဲ့နောက် Harvard Tech သို့ဥပဒေကြောင်းကိုဝင်ခွင့်ရခဲ့ပါတယ်။ Harvard ဥပဒေကြောင်းကအမျိုးသမီးတွေကိုစတင်လက်ခံပြီး9နှစ်ကြာမှထောက်ခွင့်ရခဲ့တာနဲ့ပတ်သက်ပြီး Ginsburg ကအခုလိုပြောခဲ့ပါတယ်။
When I entered law school, the class numbered over 500. Nine of us were women.
ကျွန်မဥပဒေကြောင်းကိုတက်ခွင့်ရတဲ့အချိန်မှာအတန်းမှာကျောင်းသား900ကျော်ရှိပြီးဒီထဲမှာ6ယောက်ကပဲအမျိုးသမီးတွေပါလို့ Ginsburg ကပြောသွားတာပါ။အဲဒီနောက်တော့ Ginsburg ဟာ Columbia Tech သို့ကိုပြောင်းပြီးအဲဒီကနေဥပဒေဘွဲ့ရခဲ့တာပါ။နောက်ပိုင်းမှာတော့သူမဟာ Liberal နဲ့အမျိုးသမီးအခွင့်အရေးရက်တီကာကွယ်ပေးသူဖြစ်လာခဲ့ပါတယ်။ကွယ်လွန်ချိန်မှာတော့သားသမီး2ယောက်နဲ့အတူမိတွေအများပြားကျန်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။